COVID ကာလမှာတလားလောက်နောက်ကျပြီးမှအကြောင်းတွေကိုပြန်ဖွင့်ပေးလိုက်ပေမဲ့မဖွင့်နိုင်သေးတဲ့ကြံနေတဲ့အကြောင်းတွေယာနေချီရှိနေသေးတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်ပါအခြေခံပညာအထက်တန်းကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တွေဖြစ်တဲ့ဇွန်လမှာပြန်မဖွင့်နိုင်ခဲ့ပဲဇူလိုင်လတတိယပတ်မှာမှပြန်ဖွင့်နိုင်ခဲ့ပေမဲ့ကျန်းမာရေးသတ်မှတ်ချက်တွေနဲ့မကိုက်ညီတာကြောင့်ပြန်မဖွင့်နိုင်သေးပဲဖြစ်နေတဲ့ကျောင်းတွေလည်းအများအပြားကျန်နေပါသေးတယ်မြန်မာတိုင်းနိုင်ငံလုံးမှာအခြေခံပညာအထက်တန်းကျောင်းစုစုပေါင်း 9,000 ကျော်ရှိတဲ့အထက်ကကိုဗစ်ကာလကျန်းမာရေးသတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့ကျောင်းပေါင်း 4,000 ကျော်ကိုသာပြန်ဖွင့်ခဲ့ပြီးတော့ကျန်တဲ့ကျောင်းတွေကတော့တလားလောက်ကြတဲ့အထိပြန်မပွင့်နိုင်သေးပဲဖြစ်နေရတယ်လို့အခြေခံပညာဦးစီးဌာနတတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ်
။ကျောင်းတွေကတော့လာလာဒီတည်ယုံညွန်းလန်းကိုတင်ကြားတင်ယူရတဲ့ကိစ္စတွေလောက်ရတဲ့ကျောင်းမျိုးကျတော့တကြီးညီဖွင့်နိုင်တော့ကိုကောင်းတာပေါ့။အခုပဲဒါမပွင့်နိုင်တဲ့ကျောင်းမျိုးကျောင်းပေါင်းဒီ 2,000 ကျော်ကမပွင့်နိုင်သေးမပွင့်နိုင်သေးတော့ 3,000 နီးပါးပါပဲမပွင့်နိုင်သေးတဲ့ခါကျတော့ဘယ်လိုအဲ့ကြောင်းတွေအတွက်ကိုဆရာကဟိုအရင်နှစ်နာနေပြီဆိုဆရာယူဆတာပေါ့ဒါကြောင့်မို့ဟိုဆရာတင်ပြကျင်လာတော့ဆရာဘက်ကလည်းလုပ်ပြီးတယ်တက်နိုင်ဆုံးအလားပူပေါင်းဆောင်ရွက်တယ်ကျမ်းမာရေးနဲ့အားသောဝင်ဌာနဒီလိုငန်းနေပေါ်မှာသူတို့ကျမ်းမာရေးနဲ့အားသောဝင်ဌာနကျောင်းတွေပဲခေါင်းဆောင်ပြီးဖြစ်တဲ့ဟာကိုတိတိကျကျလေးဟိုလားဒါကိုယုံကြည်မှုရှိဖို့လိုအပ်ပါတယ်ဟုတ်လားအဲ့လိုဒီသူတို့ကျမ်းမာရေးနဲ့အားသောဝင်ဌာနရုပ်နဲ့ချောင်းတွေကိုယ်တိုင်ခေါင်းဆောင်ပြီးစစ်တဲ့ဟာကိုကျမ်းမာရေးနဲ့အားလုံးဝင်ခံတာမယုံကြည်ဘူးဆိုဘယ်သူသွားယုံကြည်ပါလဲ
ကျမ်းမာရေးအစဉ်တက်မှတ်ချက်နဲ့ကိုက်ညီပေမဲ့ပြန်မဖွင့်နိုင်သေးတဲ့အကြောင်းတွေလည်းရှိနေပြီးတော့အများစုကတော့ကြားပြည်နယ်နဲ့အေရဝတီတိုင်းမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတော့ပြည်ပခါတွေကြောင့်အလုံးချုံရေးစိတ်မချရတဲ့ဒေသတွေကကျောင်း၁၁ကျောင်းလောက်ကိုကျမ်းမာရေးတက်မှတ်ချက်တွေစစ်ဆေးဖို့အကြံနေသေးတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကပြောပါတယ
်ကျောင်းကတော့ဟိုပြည်နယ်ကျောင်းကတော့ပုံမှန်ပဲအဲ့ဒါဆိုကြောင့်တွေကတော့ဟိုစစ်စစ်ပုံမှန်လာနေတဲ့နေရာတွေရှိတယ်။အဲ့ဒါအချိန်တွေကတော့သွားမဆက်နိုင်ဘူးပေါ့။ဘာသာအဖွဲပေါင်းဆောင်ဆရာမကြတော့တချို့အဖွဲတွေကမသွားနိုင်သေးဘူးပေါ့။ဒါမဆက်ရသေးတဲ့ကြောင်းတွေလည်းတချို့ရှိကြတယ်။ဒီစစ်စစ်မှာတော့အဆက်မမီတဲ့ကြောင်းတွေလည်းကျန်နေသေးတယ
်။ကက်ယောဂကာလပိတ်ထားခဲ့ပြီးတဲ့နောက်ကျောင်းပြန်ဖွင့်ခွင့်ပေးလိုက်တဲ့အချိန်မှာပုဂ္ဂလိကကိုပိုင်ကျောင်းတွေလည်းပါပါတယ်။ကိုပိုင်ကျောင်းတစ်ထောင်ကျော်မှာတဝက်လောက်ပြန်ဖွင့်ခွင့်ပေးထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကအခုလိုပြောပါတယ
်။ကိုပိုင်ကျောင်းကလည်းပဲ960လောက်တော့ပြန်နိုင်ပြီလို့ဆရာတို့သိရင်ရတော့တွေ့ရတော့เนาะပြုကောင်တောင်တဲ့တကြောင်ကြည့်ရသိရင်ရတော့တဝက်တော့ပြန်ဆက်တော့ပေါ့တကယ်တမ်းကျတော့အပြင်မှာတော့ပုံဖွင့်နေတာတွေ့ရ
အထက်တန်းကျောင်းတွေအားလုံးကိုပြန်ဖွင့်ပြီးတလားလောက်အကြာမှာမှအလယ်တန်းကျောင်းတွေကိုပြန်ဖွင့်နိုင်ဖို့စဉ်းစားမယ်လို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကပြောထားပေမဲ့ယာနဲ့ချီတဲ့ကျောင်းတွေမဖွင့်နိုင်သေးပဲဖြစ်နေရတာပါတိဆုံးသူ6ဦးအပါဝင်ယောဂဘူကုသသူ360ကိုအတည်ပြုထားတဲ့မြန်မာနိုင်ငံမှာကျောင်းတွေပြန်ပွင့်ခဲ့တဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းပညာရေးတာဝန်ရှိသူတွေကတော့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေဘဲကုသယောဂကကာကွယ်နိုင်ဖို့ကိုပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။